ရုရှားနိုင်ငံကိုကုလသမဂ္ဂလူ့အခွင့်အကောင်စီမှပြန်ပါဝင်ခွင့်ပြုရေးမပြုရေးကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံမှဒီကနေ့မဲခွဲဆုံးဖြတ်ကြဖို့ရှိနေပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အတွက်လွန်ခဲ့တဲ့နှစ်နှစ်လောက်ကလူ့အခွင့်အကောင်စီကနေရုရှားကိုပယ်ထုတ်ထားခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအခြေစိုက်တဲ့လူ့အခွင့်အကောင်စီမှအဖွဲ့ဝင်58နိုင်ငံပါဝင်ပြီးအဖွဲ့ဝင်တနိုင်ငံချင်းစီကဒေတာရင်းကနိုင်ငံ9နိုင်ငံကိုကိုယ်စားပြုပေးနေရတာဖြစ်ပါတယ်။ရုရှားနိုင်ငံဟာအယ်ဘေးနီးယား၊ဘူလ်ဂေးရီးယားနိုင်ငံတွေနဲ့အတူ၃နှစ်သက်တမ်းရှိတဲ့လူ့အခွင့်အကောင်စီကနှစ်နေရာမှာတနေရာရနိုင်မှုကြိုးစားနေတာဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့စစ်ပွဲ2လနီးပါးကြာမြင့်တဲ့အချိန် 2022 ခုနှစ်ဧပြီလအတွင်းရုရှားကိုလူ့အခွင့်အကောင်စီကထုတ်ပယ်ပြစ်ဖို့အထွေထွေညီလာခံကထောက်ခံမဲ93မဲ၊ကန့်ကွက်မဲ24မဲနဲ့မဲခွဲအတည်ပြုခဲ့တာပါ။တနင်္လာနေ့ကတော့ရုရှားဟာအင်ဒီချင်းနိုင်ငံတွေကိုကျူးကျော်တိုက်ခိုက်သူဖြစ်အပြစ်မဲ့ပြည်သူတွေကိုတပ်ဖြတ်သူ၊အရေးပတ်အဆောက်အဦတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်ဖျက်ဆီးသူ၊ကလေးငယ်တွေကိုသူတို့အိမ်တွေကိုခေါ်ထုတ်ပြီးပြည်နယ်နဲ့ပေးသူလို့ကုလသမဂ္ဂဆိုင်ရာအယ်ဘေးနီးယားတန်အမတ်ကြီးကလုံခြုံရေးကောင်စီကိုပြောခဲ့ပါတယ်ရှင်။